မင်္ဂလာပါရှင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနှုတ်ခွန်းဆက်သားလိုက်ပါတယ်ကျမဇာနီထွန်းပါ
ကျွန်တော်တန့်စင်ပါခင်ဗျာ
ပထမဆုံးစာတစ်စောင်ကတော့ကြော်တန်း Facebook အကောင့်ကနေပေးပို့ထားတာဖြစ်ပါတယ်မင်္ဂလာပါ RFA ကျွန်တော်ကတော့ရခိုင်ပြည်နယ်မင်းပြကပါအခုတော့မလေးရှားမှာအလုပ်လုပ်နေပါတယ်မင်းပြကျိန်းတောင်ပေါ်ကနေစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်သူတို့ပစ်တာကတော့အေးရခိုင်တပ်တော်ရှိတဲ့ကလမတောင်ကိုပစ်တာပါတယ်ပြောရရင်တော့ကလမတောင်နဲ့ကျင်းတောင်ဖရဟာအတော်ကွာဝေးပါလေဒါကြောင့်မင်းပြမြို့သူမြို့သားတွေဟာအိမ်ကိုလက်နက်ကြီးတွေကြောက်ရောက်မှကိုကြောက်ရွံ့နေကြရပါတယ်ဒါကြောင့် RFA ဝိုင်းတော်သားများကပြောပြပါနောက်ပြီးကျင်းတောင်ဖရအောက်မှာလဲဖုန်ကြီးကြောင့်စာတင်တိုက်တွေရှိပါတယ်ဆိုတာကို RFA ကကျေးဇူးပြုပြီးပြောပြပါကျေးဇူးတင်ပါတယ် RFA ဝိုင်းတော်သားများစိတ်ဤချမ်းသာခြင်းကိုဤကျမ်းမာခြင်းနဲ့ပြည့်စုံကြပါစေဆိုပြီးပေးပို့ထားတာဖြစ်ပါတယ်ရှင်
နောက်ထပ်ပေးပို့လာတဲ့စာတစ်စောင်ကတော့ရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ရဲ့အရဲချက်စက်ရုံတရုံအကြောင်းကိုစီသူဦးဆိုတဲ့အကောင့်ကနေပေးပို့လာတာပါ။အဲဒီအရဲချက်စက်ရုံကရွှေပြည်သာမြို့နယ်ကြောက်ခွဲဆက်မှတ်တိုင်နာမှာရှိပါတယ်။ထုတ်တဲ့ရေတွက်ကလည်းစစ်စေးရေးအဖွဲ့တွေကိုပြောတော့ကတလောက်ကိုဖာ1900လို့ပြောပေမဲ့တကယ်တမ်းကတော့တရက်ကို3000လောက်ထုတ်နေပါတယ်တဲ့။အရဲတွေကိုပို့တဲ့မျိုးစားတွေထဲမှာပါတဲ့ရေတွက်နဲ့တကယ်တင်ပို့တဲ့ရေတွက်ကလည်းမမှန်ပါဘူး။အဲဒီရဲတွေကိုရခိုင်ပြည်နယ်စစ်တွေနဲ့ပဲခူးတိုင်းပြည်မြို့တွေကိုတင်ပို့နေတာပါ။အစိုးရကသတ်မှတ်ပေးထားတဲ့ဒစီကောင်းတွေကိုလည်းအပေါ်ရန်လူမြင်သာတဲ့နေရာတွေမှာသာကတ်ထားပြီးအောက်ဘက်ကပုံတွေမှာတော့မကတ်ထားပါဘူးတဲ့။အရေးချက်စေုံမှာလုံးလုံးနေရတဲ့လူသမားတွေလည်းလစာပုံမှန်မရကြပါဘူး။တောင်းလို့လည်းမရပါဘူး။သူတို့ကိုတိုင်မယ်ဆိုတော့လေမြို့နယ်ထွေထွေအုပ်ချုပ်ရေးကတရားဝင်ခွင့်ပြုထားတော့တိုင်လို့မရဘူးဖြစ်နေပါတယ်တဲ့။တိုင်းထွေအုပ်ကလာစစ်တော်လဲမြို့နယ်ထွေအုပ်ကစည်ရင်မပြပေးတာကြောင့်သတင်းချက်လက်မှန်တွေကိုမရကြပါဘူးတဲ့။ဒါကြောင့် RFA ကတစဉ်တင်ပြပေးပြီးအဲ့ဒီစေုံကိုတရားစစ်ဆေးပြဖို့ပြောကြင်ပါတယ်ခင်ဗျာ
။မိမိမြို့နယ်ကျေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ barmi@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်နောက်ထပ်စာတစ်စောင်ကတော့ RFA message box ကနေပို့ပို့လာတာဖြစ်ပါတယ်မင်္ဂလာပါ RFA ကျွန်တော်တို့မြန်မာနိုင်ငံမှာအုပ်ချုပ်သူလူကြီးတွေကအိမ်နီးချင်းနိုင်ငံကအုပ်ချုပ်သူတွေကိုအတုယူသင့်ပြီလို့ထင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရာသီဥတုကြောင့်ရေကြီးတာတွေမကြာခဏခံစားနေရပါတယ်။ပြည်သူလူထုစီကအခွန်အခတွေကိုယူယူပြီးလွယ်လွယ်သုံးကြတယ်။ပြည်သူလူထုတွေဒုက္ခရောက်ပြီးဆိုရင်မသိသလိုနေကြတယ်။အိမ်နီးချင်းနိုင်ငံတွေကပြည်သူတွေကိုအကျိုးပြုတဲ့အစိုးရအကောင်မှာပြည်သူဘက်ကနေအမြဲတမ်းရက်တည်ပေးတယ်။ပြည်သူချစ်တဲ့အစိုးရဖြစ်တယ်။ကျွန်တော်ကတိုင်းရင်းသားတစ်ယောက်ပါ။ဒါပေမဲ့မြန်မာနိုင်ငံရဲ့အကောင်ဆုံးအစိုးရတည်းရဲ့ဖြစ်ပေါ်အောင်မြန်မာနိုင်ငံတိုင်းရင်းသားကိုစားကျွန်တော်တောင်းဆိုအပ်ပါတယ်။အစိုးရတွေသိအောင် RFA ကနေတဆင့်ပြောပေးစီခြင်းပါတယ်။ဂျေဇူးတင်ပါတယ် RFA ဆိုပြီးအရခနိုင်ငံသား Facebook အကောင့်ကနေပေးပို့လာတာဖြစ်ပါတယ်ရှင်
။နောက်ထပ်စာတစ်စောင်ကတော့အရာဝတီတိုင်းဒေသကြီးမူပင်မြို့နယ်ကနေဖုန်းနဲ့ဆက်သွယ်ပြောလာတာပါ။သူကတော့မြေယာပြဿနာတစ်ခုနဲ့ပတ်သက်ပြီးတိုင်းအစိုးရနဲ့တိုင်းလေယာဉ်မြေစီစီအဖွဲ့ကဆုံးဖြတ်ချက်ချပေးထားတာကိုမြို့နယ်မြေစင်းကဆောင်ရွက်မပေးလို့ဆိုပြီးပြောထားတာပါ။အဲဒီဆုံးဖြတ်ချက်အတိုင်းဆောင်ရွက်ဖို့မူပင်ခရိုင်နဲ့မြို့နယ်ထွေထွေအုပ်ချုပ်ရေးယုံတွေကလည်းစာထုတ်ထားပါတယ်။ဒါပေမဲ့မြို့နယ်မြေစင်းကမလုဆောင်ပေးပါဘူး။အဲဒါကြောင့်တိုင်းမြေစင်းကိုတွားတိုင်တဲ့အခါမှာလည်းအစဉ်ပြေအောင်လုပ်ပါမယ်ဆိုပေမဲ့အခုချိန်ထိဖြစ်မလာသေးပါဘူး။တိုင်းစာပြေဝင်ကြီးကိုတွားတိတ်တော့လည်းဘာမှမထူးကြပါဘူးတဲ့။မြို့နယ်မြေစင်းဦးစီးမှုကဘယ်သူအားကိုးနဲ့မဆောင်ရွက်ပေးတာလဲ။ဘယ်သူကိုအားကိုးရမလဲသိချင်လို့ RFA ကတစဉ်အကူအညီတောင်းတာပါဆိုပြီးပြောလာတာဖြစ်ပါတယ်ခင်ဗျာ။
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင
်နောက်ထပ် RFA message box ကိုပေးပို့လာတာကတော့တိမ့်နိုင်ဆိုတဲ့အကောင့်ကပါအစိုးရတက်လက်ထက်ဥပဒေစိုးမိုးရေးလုပ်ငန်းစဉ်တွေမှာတာဝန်သိပြည်သူအနေနဲ့ဥပဒေချိုးဖောက်လုပ်ဆောင်နေတဲ့အကြမ်းလိုက်စားတဲ့ဝန်ထမ်းတွေအကြောင်း RFA ပေးစာကဏ္ဍအခန်းကဏ္ဍကနေတင်ပြလိုက်ပါတယ်။ဒါပေမဲ့တက်ဆိုင်ရာတာဝန်ရှိအစိုးရအဖွဲ့တွေကအလုံးမလုံးဘူးဖြစ်နေပါတယ်။စကိုင်းတိုင်းမုံရွာခရိုင်အရာတော်မြို့မှာဥပဒေကိုအလေးမထားပဲယာမြေတွေကိုအခကျင်းဝေရယူပြီးတရားမဝင်အိမ်ကွက်တွေလုပ်နေတာကိုအခုချိန်ထိအရေးမယူသေးပါဘူး။စကိုင်းတိုင်းအစိုးရအဖွဲ့အနေနဲ့ပြည်သူအတန်ကိုနားဆွေးမှုအထူးလုပ်နေပါပြီ။ဒေသခံအမတ်တွေကလည်းနှာစင်းနေပါတယ်။ဒီအကြောင်းကိုနိုင်ငံတော်သမ္မတကြီးသိစေဖို့ RFA ကပြောကြားပေးပါခင်ဗျာဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင်။
နောက်ဆုံးပေးပို့လာတဲ့စာကတော့တခိုင်ပြည်နယ်မောင်နှောင်းမြို့နယ်ကဦးစောရွှေကနေ RFA ကိုဆက်သွယ်ပြောကြားလာတာပါ။သူက2016တုန်းကထိုင်းနိုင်ငံနိုဘိုဒုက္ခသည်စခန်းကနေမြန်မာနိုင်ငံကိုပြန်လာတဲ့ဒုက္ခသည်65ယောက်ထဲကတယောက်ပါတဲ့။ထိုင်းနိုင်ငံကဒုက္ခသည်စခန်းမှာပြောင်းလာတော့ကတော့စာတစ်စောင်ရပါလေတဲ့။အဲ့ဒီအထက်မှာမြန်မာနိုင်ငံကိုရောက်လို့3လကြာတဲ့အခါ ကဘာစားနေရကအဖွဲကလာကြည့်မယ်ဘဝမရတည်နိုင်သေးရင်ရတည်နိုင်အောင်ထောက်ပံ့ပေးမယ်တိုင်းဆိုးရကလည်းတရက်ကို3000ထောက်ပံ့မယ်ဆိုပြီးပါပါတယ်ဒါပေမဲ့ဒီကိုရောက်တဲ့အခါမှာတော့ထိုင်းဘက်ကနေပြောလာတဲ့သူတွေမပါဘူးဆိုပြီးပြောပါတယ်တိုင်းဆိုးရစီကိုသွားပြီးကူညီတောင်းတော့လည်းဘာမှပေးစရာမရှိဘူးဆိုပြီးဝန်ကြီးချုပ်ကိုယ်တိုင်ကပြောပါတယ် UNHC ကလည်းဘာမှတာဝန်မယူပါဘူးတဲ့ဒုက္ခသည်တွေကိုလူကုန်သိက္ခာနဲ့အညီဆိုတဲ့စကားလုံးကမေကွန်းထုတ်เสียဖြစ်နေပါတယ်နောက်ထပ်မြန်မာနိုင်ငံတဲ့ကိုပြန်လာမဲ့ဒုက္ခသည်တွေခက်ခဲမဖြစ်အောင် RFA ကတစင်ပြောလိုက်တာပါတယ်ခင်ဗျာဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်ဒီမှာလည်းပေးပို့လာတဲ့စာတွေကိုထပ်မံဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်RFA ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ